ကရင်ပြည်နယ်ကျိုင်းစစ်ကြီးမြို့နယ်ဖျားစုမြို့ KNU တပ်မဟာ6နယ်မြေထိန်းချုပ်ထားတဲ့တပ်ထုတူဖွဲ့ရေးလုပ်ငန်းများရှိရာမိုင်းလုံးကွက်တွေကိုမြန်မာစစ်ကောင်စီကຫນွေမာလာ21ရက်မနေ့နာရီကျော်ကနေဒီကနေ့နိုဝင်ဘာလ22ရက်မနေ့အစောကြီးအချိန်တွေမှာလေကြောင်းကနေပုံကျဲတက်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ထိကတည်ဆုံမှုအခြေအနေတော့တေချာမသိရသေးပဲတက်ခတ်မှုတွေကြောင့်နေရောညပါကြောက်လန့်မှုတွေထဲမှာပုံခုနေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီအကြောင်းပြည်မြန်မာပိုင်းသတင်းတော်မအေးအေးမှာကသတင်းပေးပို့ထားပါတယ်ခင
်ဗျာ။ကရင်ပြည်နယ်ကျိုင်းစစ်ကြီးမြို့နယ်ဖျားသုံးစုဒေသက KNU ရဲ့တပ်ထုဒုဖော်ရေးလုပ်ငန်းများရှိရာနေရာကိုဒုတိယအကြိမ်ဖြစ်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အခုလေကြောင်းကနေတိုက်ခိုက်ခဲ့တာကတော့ဇီးပင်တောင်ထိပ်တပြုတ်မိုင်းလုတ်ွက်နှစ်ဘက်မှာဖြစ်ကြောင်းဒေသခံအလို့သမားတွေကတော့နေဘက်မှာလည်းတတိထားနေထိုင်နေကြတယ်လို့ညဘက်မှာတော့ကြောက်နိုင်ကူတွေထဲမှာပုံအောင်အိတ်ဆက်နေထိုင်နေရတယ်ဆိုပြီးဒေသခံတဦးကပြောပြပါတယ်
။ဟုတ်ကဲ့ဘုန်းကြီးလည်းမသိကြတယ်ဆယ်နှစ်မိုင်ကျော်အမှတ်နှစ်မိုင်ကျွန်မကအဲ့ဒီမိုင်းဝချေတာဟိုဒီမိုင်းခွေးပဲအဲ့ဒီအမှတ်နှစ်မိုင်းလဲဒီချေချတာလေမင်းကလည်းဆိုတော့ဟိုကျွန်မကသူတို့ခေါင်းအဆက်ဆိုတဲ့နေရာတော့အဲ့မှာလည်းမပြတ်တာလို့ပြောလို့ရှိရင်သုံးကြီးရှောင်းသုံးကြီးရပြီးတော့လဲဆန်ကုန်းမှာဆက်ရှောင်းလို့ရှောင်းနေတာအဲ့အဲ့ဒီတခြားလုံးကရှားခုကြမှာပုံကြတယ်လေသူကအများကြီးမပြတ်တာလည်းအဲ့ဒီတော့အများဖြစ်တော့အခုကျွန်တော်ကအကုန်ရှားခုကြမှာပဲနေကြအဲ့ချက်သာအဲ့ဒီလိုလုပ်အမေရနာရဘာတဲ့အဲ့လိုမျိုးသူတို့ဆက်လို့ရှိရင်အရှိတောင်ခိုင်နဲ့ကျွန်တော်တို့မဲ့ဆိုသုံးလူနဲ့ဆိုရင်ဟိုတဲ့နိုင်ဆိုအမောင်းရင်မင်းမဆယ်တော့မအောင်နော်အဲမင်းမဆယ်တော့မအောင်ဆက်လို့ဒီဆိုအရှိတောင်တော့မောင်းမြန်ခါလေရှောင်းလို့ပေါ်လို့အကြီးကိုရှောင်းတဲ့ခါကျရှောင်းလို့မတင်ဘူးလေအဲ့ဒီ
ဒီကနေ့ဘုံကျဲတက်ခဲမှုနဲ့ပတ်သက်လို့အသေးဆုံးအထူးကြိုက်စည်းရင်းကိုတော့အတည်ပြုလို့မရသေးပါဘူး။ပြီးခဲ့တဲ့နိုဝင်ဘာလ16ရက်နေ့ကတော့မိုင်းခွဲအမှတ်6ထဲကိုလေကြောင်းကနေမနဲ့အစောကြီးတက်ခဲခဲ့တာကြောင့်တပ်ထုဒုဖော်ရေးလုပ်ငန်းမှာရှိနေတဲ့တရုတ်နိုင်ငံသား3ဦးသေဆုံးခဲ့တယ်လို့မြန်မာလူသမား4ဦးလောက်လည်းဒဏ်ရာရပြင်းထန်ပြီးသေဆုံးခဲ့တယ်လို့ဆိုပါရယ်။အခုဆိုရင်အဲ့ဒီဒေသမှာစစ်ကောင်စီတပ်တွေနဲ့ KNL ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေတယ်လို့လည်းပြောပြပါရယ်။
အခုကဒီမှာစိုက်ပွဲတအားဆိတ်ရဲ့ဟိုဒီနေ့ဒီနေ့ရတယ်လေလူရှမ်းမှာဖြစ်ကြတာအကြီးကျယ်ပဲအဲ့ဒီနေ့တော့စိုက်ပွဲကဟိုခုနေရန်သူနဲ့ကျွန်တော် PDF နဲ့ကျွန်တော်စကန်ဆို PDF နဲ့ OCN နဲ့တနည်းလုံးဖြစ်လိုက်တယ်လေအလို့ဆန်ပြီးတော့ဒီလိုချစ်တဲ့သူတို့ဒီနေရာနဲ့ရှင်းကြသွားမလို့ဆိုတော့မဖြစ်ပါဘူ
း။ပြီးခဲ့တဲ့နိုဝင်ဘာလ16ရက်နေ့ကလေကြောင်းတိုက်ခိုက်မှုကိုတော့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီတပ်ထုမိုင်းကိုလုံခြုံရေးရတိုက်ခိုက်ခဲ့တာဆိုပြီးပြောပါရယ်။ဒီကနေ့တိုက်ခိုက်မှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
။မအေးမှတင်ပြပေးခဲ့တာပါခင်ဗျာ။